မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်ရပ်ဆိုင်ထားရတဲ့ခရီးသွားလုပ်ငန်းတွေပြန်လည်စတင်နိုင်ဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါကိုဗစ်ကပ်ရောဂါကြောင့်ခရီးသွားလုပ်ငန်းတွေအပါအဝင်သွားလာလှုပ်ရှားမှုတွေကန့်သတ်ထားတာရှစ်လလောက်အကြာမှာတော့ကူးစက်မှုအန္တရာယ်နဲ့ပါတဲ့ဒေသတွေမှာကန့်သတ်ချက်တွေလျှော့ပေါ့ဖို့ပြင်ဆင်နေပါတယ်ခီးသောလုပ်ငန်းတွေပြန်လည်ဆက်တင်တဲ့အခါမှာလည်းကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်နိုင်အောင်စီစဉ်နေတယ်လို့ရှမ်းပြည်နယ်ဟိုတယ်နဲ့ခီးသောလုပ်ငန်းညွှန်ကြားရေးမှူးဦးစီးဌာနညွှန်ကြားရေးမှူးဦးတင်အောင်နိုင်ကပြောပါတယ်
။ကျွန်တော်တို့ဒီ domestic တွေအတွက်လာလေတဲ့အခါမှာ covid ဟိုဒီစီကန်းနဲ့ line အညီပေါ့ line နာပြီးတော့ဖွင့်လှစ်နိုင်အောင်ဒါလေးကိုတော့ကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပေါင်းစပ်ပြီးတော့မှဒါညှိနှိုင်းစည်းဝေးတွေလုပ်ပြီးတော့မှကျွန်တော်ကြိုတင်ပြင်ဆင်နေရတာရှိပါတယ်ဗျ။
ပြည်တွင်းပြည်ပခီးသွားတွေကြာရေးပန်းစားနေတဲ့ပကံဒေသတွေမှာလည်းကန့်သတ်ချက်တွေကိုလျှော့ပေါ့ဖို့စီစဉ်နေကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကမီဒီယာတွေကိုပြောဆိုထားပါတယ်။ကပ်ရောဂါကာလကျန်းမာရေးကန့်သတ်ချက်တွေနဲ့အညီဖျားဖို့တွေခီးသွားတွေကိုခွေးပြူဖို့ပြင်ဆင်နေတယ်လို့လည်းမန္တလေးတိုင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအတင်းဥက္ကဋ္ဌဦးမျိုးရီကပြောပါတယ်
။လက်ရှိဆိုရင်ပကံမှာဆိုလို့ရှိရင်ဒါနိုင်ငံတော်ကပြန်ဖွင့်မယ်ပေါ့နော်ပြန်ဖွင့်မယ်လို့တဲ့အခါမှာပြန်ဖွင့်ပြီပေါ့နော်ပြန်လည်ခီးသွားလို့ရတယ်ပြန်ဖွင့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလာတဲ့လူတွေကိုကျွန်တော်တို့ကစနစ်တကျဖြစ်အောင်ပေါ့နော်စနစ်တကျဖြစ်အောင်ကျွန်တော်တို့ကစီမံခန့်ခွဲမှာပေါ့အမဖရားတခုလဲမယ်ဆိုလို့ရှိရင်ဒီဗကံမှာဆိုရင်ဟိုဗကံဖြစ်မန္တလေးဖြစ်ပေါ့နော်ကျွန်တော်တို့အနေနဲ့ကကြတော့အဲဒီဖရားတခုကိုလဲမယ်ဆိုလို့ရှိရင်တူဘုတ်လောက်ရမှာပေါ့နော်ဒီနာမည်စီးရင်ပေးသွင်းရမှာမျိုးတို့ဟိုဖရားရဲ့အဲ area အကျယ်ဝန်းပေါ့နော်အကျယ်ဝန်းမှာမူတည်ပြီးတော့လူကြီးရလဲအဲ90လည်းမပိုတော့အဲဖရားကတိတ်မကြည့်ဘူးဆိုတော့လူဘလောက်ပေါ့နော်ဒီလိုလေးတွေကျွန်တော်တို့ကစီမံခန့်ခွဲဖို့ရှိနေပါတယ်ခင်ဗျာဟုတ
်ဒါပေမဲ့လည်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုဒုတိယအများဆုံးဖြစ်တဲ့မန္တလေးတိုင်းတွေအတွင်းခီးသွွားလုပ်ငန်းတွေပြန်စဖို့မလွယ်သေးဘူးလို့လည်းမန္တလေးတိုင်းကိုဗစ် -19 ဆိုင်ရာသတင်းထုတ်ပြန်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ရှမ်းတိုင်းဒေသလူမျိုးရေးရာဝန်ကြီးလည်းဖြစ်တဲ့ဦးဆိုင်ပန်ဆိုင်ကပြောပါတယ်
โอเคพี่ชินาโหโลบาโหมาสุดยอดเลยโหมันเดเลยใช่โหมาพยาจีโหโหจอกซีโหบาโหสุดแล้วโหปินชินาโหเมียราโหขึ้นแนวเนาะโหเราลุกเลยแต่แม้ที่มาโยกาเปลี่ยนบัวเนี่ยลงเนี่ยก็ไม่จ่าแหละไม่จ่ากูปอนเนาะ
ခီးသွွားလုပ်ငန်းတွေအထိနာနေတဲ့စကိုင်းတိုင်းမှာလည်းကပ်ယောဂါကြောင့်ထိခိုက်မှုတွေကိုကုစားနိုင်ဖို့တာဝန်ရှိသူတွေကကြိုးပမ်းနေကြပါတယ်ဖျားဖို့တွေလိုခီးသွွားတွေအလဲပတ်များတဲ့စကိုင်းဒေသတွေမှာကပ်ယောဂါကြောင့်ထိခိုက်နစ်နာမှုကနေပြန်နလန်ထူဖို့စိန်ခေါ်မှုတွေလည်းရှိနေပါတယ်လို့စကိုင်းတိုင်းစီမံကိန်းနဲ့ပဏာရေးဝန်ကြီးစကိုင်းတိုင်းဒေသဆိုင်ရာခီးသွွားလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဦးစိုးဦးကပြောပါတယ
်အဲဒီကိုဗစ်ဆိုတာဒီယောဂါကဒီကျွန်တော်ခီးသွွားလုပ်ငန်းကိုတဲ့တဲ့ထိခိုက်တယ်ဗျာတော့ကြံတဲ့ဟာမှဟိုနည်းနည်းသက်သာသေးတယ်ဒီခီးသွွားလုပ်ငန်းကတော့လုံးဝအားကြီးထိခိုက်တာဖြစ်တဲ့အတွက်အဲဒီပြန်ပြီးရုံးထနိုင်အောင်တော့ကျွန်တော်တို့အစီအမံတွေအများကြီးလုပ်ရမှာပေါ့နော
်ကိုဗစ်ကြောင့်ရပ်တန့်လိုက်ရတဲ့ခီးသွွားလုပ်ငန်းတွေကျန်းမာရေးညွှန်ကြားချက်တွေနဲ့အညီပြန်လည်ဖွင့်လှစ်မဲ့သတင်းတွေအပေါ်မှာတော့လုပ်ငန်းရှင်တွေကြိုးဆိုနေကြပါတယ်ကပ်ယောဂါကူးစက်မှုအန္တရာယ်နဲ့ပါတဲ့ဒေသတွေမှာလုပ်ငန်းတွေပြန်စနိုင်ရင်တော့ထိခိုက်မှုတွေကသက်သာရရနိုင်တယ်လို့လည်းဘေဘီလုံခီးသွွားလုပ်ငန်းရှင်ဦးအောင်စိုးထိုက်ကပြောပါတယ
်ကျန်နေလဲကြားတယ်နောက်တစ်ခြားသူတို့ဒီကိုဗစ်ကိစ္စမှာချက်မှာအနေဆုံးဖြစ်တဲ့ဟိုနေရာတွေပေါ့နော်ဒီလိုနေရာမျိုးတွေကိုသူတို့ဒီခီးသွွားထောက်ခံချက်နဲ့အရင်ခီးသွွားလို့ရအောင်စဉ်းစားမယ်ပေါ့နော်အဲ့တော့ဟိုကျွန်တော်အဲ့ဒါလေးတော့ဟိုကြားတယ်ဒါပေမဲ့အဲ့ဒါတကယ်ဖြစ်လာရင်တော့ကောင်းတာပေါ့န
ော်ကာယောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအစိုးရကတော့ပြည်တွင်းပြည်ပလေကြောင်းခီးတွေပြန်တန်းခွေရပ်ဆိုင်ထားတာအပါအဝင်ကန့်သတ်ချက်တွေကိုတိလလဲသည့်နောက်ထပ်တည်နှစ်ပတ်ထပ်တိုးထားပါတယ်ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်အေဟန်ကတော့ခီးသွွားလုပ်ငန်းတွေပြန်စတဲ့အခါအန္တရာယ်ကင်းဖို့ဦးစားပေးမှဖြစ်ကြောင်းပြောပါရယ
်ကျွန်တော်တို့ကတော့ဒီခီးသွွားလုပ်ငန်းကိုပြန်လည်စတင်တဲ့အချိန်မှာကျွန်မရေးရဘေးကင်းလိုချင်မှုရှိတဲ့ခီးသွွားလုပ်ငန်းအဖြစ်နဲ့ပဲကျွန်တော်တို့ကစတင်နေတယ်ရရှိမှလည်းဒီခီးသွွားလုပ်ငန်းကြောင့်မို့လို့ကျွန်တော်တို့အဲဒီအန္တရာယ်ဆိုပြီးကျွန်မရေးဆိုင်ရာဒီတိကမှုတစုံတရာမရှိအောင်ကျွန်တော်ကအဲ့ဒါကိုအထူးအာရုံစိုက်ပြီးတော့မှတရားကိုဟိုဖြည့်ဆည်းဆောင်ရွက်နေတယ်ဆိုတာလေးကိုပြောချင်ပါတယ
်ခေသွားလာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာဟိုတယ်လုပ်ငန်းပေါင်း 2,000 ကျော်ရှိပြီးခေသွားလုပ်ငန်းက 3,300 ကျော်ရှိပါတယ်ပြီးခဲ့တဲ့နှစ်တွင်မှပြည်ပခေသွား 2,300 ခန့်တိုးခဲ့ပေမဲ့ဒီနှစ်မှာတော့ကပ်ယောဂါကြောင့်ခေသွားလုပ်ငန်းမှာ ဝင်ငွေ80ရာခိုင်နှုန်းကျော်ကျဆင်းနေတယ်လို့လဲဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနကခန့်မှန်းထားပါတယ်ရှင်။ကျွန်မအကနွန်ပါ VOA.in ပေးပို့တာဖြစ်ပါတယ်။